အစမှအဆုံးသို့တိုက်အောင်ဟောသောဤအစမှစ၍အဆုံးဆိုတဲ့အတွက်အနုလုံအားဖြင့်ဟောသောဒေသနာနွယ်ကိုဆောင်ယူသောယောက်ျားလေးယောက်တို့တွင်ဒါအရှိအအချီးပြောတာအဓိကမင်းကတယောက်ပဲပါပဲဒီတယောက်သည်နွယ်ဤလိုင်းသားသာအမြင့်အရင်အစယူတဲ့အတွက်ကြောင့်နွယ်အဖျားမဟုတ်ဘူးအမြင့်အရင်အမြင့်အရင်ဆိုတော့မူလပေါ့နော်ဟုတ်လားအဲ့ဒီကနေစပြီအမြင့်အရင်ကိုသာလင်ရှိဥစွာမြင်လိုက်တယ်အဲ့တော့သူအရင်ကိုယူပြီးတော့ဖြတ်ထက်လိုက်ရင်အဲ့ဒါတနွယ်ငင်းတစင်ပါဆိုတာမျိုးအမြင့်ကနေဆွဲချလိုက်တော့ဟိုအပြားတွေမှာလိုက်နွယ်နေတာတွေအောက်ကိုတွဲလောင်ကျနေတာတွေအကုန်လုံးဘာဖြစ်ပြီလဲပါသွားလာဒါကြောင့်အမြင့်အရင်ကိုအဲ့တော့ထိုးသူသည်ထိုးနွယ်ကိုအမြင့်အရင်၌ဖြတ်၍အပြားတိုင်အောင်အလုံးစုံကိုဆွဲငင်ယူလိုက်လေအမှုကိစ္စ၌ဖြတ်၍ပြုလုပ်တကယ်သို့ဒါဥပမာပြီးသွားပြီဟုတ်ပြီနော်ဒါကြောင့်ကျမတို့ကဥပမာတစ်ခုလုံးမှယူလိုက်ရုံကအမြင့်ရင်းကိုမြင်နေအမြင့်ရင်းကိုဆွဲထက်လိုက်ရင်ဘာဖြစ်ပြီလဲဖြတ်လိုက်တယ်အမြင့်ရင်းကိုဖြတ်လိုက်ပြီးလို့ရှိရင်အပြားတိုင်ဆွဲငင်ပြီးတော့သူ့လိုချင်တဲ့အလုပ်ကိစ္စကိုလုပ်တယ်ပေါ့ဟုတ်လားချင်းရင်လည်းချင်းမယ်ဟုတ်လားတစ်ခုခုမှအသုံးချခြင်းလည်းအသုံးချမယ်ပေါ့ထို့အတူဒီကဥပမေယလာပြီမြတ်စွာဘုရားသည်ဟောပြီယဟန်တို့ဤဆိုခဲ့သည့်အတိုင်းဆိုပြီးတော့လိုင်းတားလိုက်မှာအဝိဇ္ဇာစပြီပေါ့နော်အဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရတို့ဖြစ်ကြဤဆိုရင်သင်္ခါရဟူသောအကြောင်းကြောင့်ဝိညာဉ်တို့ဖြစ်စသည်ဖြင့်ပေးအားလာမြှုပ်လိုက်ပြီးတော့အဆုံးကံအောင်ပြောတဲ့အတွက်ကြောင့်ဇာတိလိုင်းတားလိုက်ရင်ဇာတိဟူသောအကြောင်းကြောင့်သရမရဏဖြည့်ဤဟူ၍အစာမစာ၍အဆုံးတိုင်အောင်ဟောတော်မူတယ်ဒါနည်းတည်းရွယ်သွားပြီနော်အဲ့တော့မင်းလေးဝယ်နှစ်ချက်ပဲမှတ်ဆရာရှိမယ်ဥပမေယအနေနဲ့ဥပမာအနေနဲ့မှတ်ကြရင်နွယ်ရဲ့အမြင့်အရင်းကနေအဖျားဥပမာအနေနဲ့ပြောရင်ပဋိစ္စသမုပ္ပါဒ်ဒေသနာမှာဖျားဟောကျင်တာအဝိဇ္ဇာကစပြီးတော့ဇာတိတိုင်အောင်အဲ့မှာလက်ချော်ပြီးတော့အဝိဇ္ဇာကစပြီးသရမရဏတိုင်အောင်လို့တော့မရေးမိစေနဲ့အဲ့ဒါတစ်ချက်တည်းထားဟုတ်ပြီနော်ဒါကြောင့်ခေါင်းစဉ်မှာရေးပေးခဲ့တယ်